โอเคเตยอกาชุกุสมารอจีบุรุษองค์ปมคะดาตาเรมอนติเวครับเนี่ยမြန်မာနိုင်ငံကစစ်အာဏာသိမ်းဆန္ဒပြပွဲတွေအတွင်းမှာဒီလူတွေတည်ကြည်ရတဲ့အထိပေါ့เนาะပြစ်ခတ်ဖြိုခွင်းမှုတွေကြောင်းလက်ရှိဒီစိတ်ဒဏ်ရာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအရွယ်ရောက်သူတွေအပိုင်းကိုပေါ့เนาะပြီးခဲ့တဲ့အပတ်ဒီတုန်းကအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်မှာတော့ဆရာရေဒီကလေးငယ်တွေအပေါ်မှာပေါ့เนาะဘလို့တက်ရောက်နိုင်တာနဲ့သူတို့ဖြစ်လာရင်လည်းဘလို့သတိပြုမိအောင်ပေါ့နော်နောက်သူတို့ကိုတက်တာအောင်ပြည့်စုံပေးဖို့တွေပါပြောမှာမို့အဓိကဘာကနေဆရာစပြောခြင်းလဲဆရာ
ပထမအဦးဆုံးကတော့ဒီကျွန်တော်နည်းနည်းပြန်တွေးကြည့်မိတာတော့လေဗမာနိုင်ငံမှာကတိလက်ရှိဖြစ်နေတဲ့ဒီစစ်အာဏာရှင်တွေရဲ့လက်နက်မဲ့ပြည်သူတွေကိုသိကုန်နေတာအကြမ်းဖက်တာရက်စက်တာအဲ့ဒီမှာအပြစ်ကင်းစင်တဲ့လူမှုမဲ့လေးတွေအများကြီးပါနေရတယ်ကျွန်တော်တို့ဒီမှာတော့မီဒီယာမှာပေါ့ Facebook တို့ Television တို့မှာတွေ့နေရတာတော့ကလေးလေးတယောက်လမ်းပေါ်မှာလူမှုမဲ့လေးပေါ့ဗျာဘာမှလည်းသူနဲ့လည်းမပတ်သက်ဘူးအဲ့တော့စစ်သားသူတနက်နေ့ချိန်ပြီးတော့မှကလေးကတောင်းမှတိုးချိုးပြီးတော့မလုပ်ပါနဲ့လို့ပြောပြီးတယ်နေတဲ့ချိန်မှာတော့မှတနက်နေ့ကြီးကဆက်ပြတ်သက်သွားတော့ကျွန်တော်လူကြီးကမှတွေ့ခဲ့ရတယ်နောက်တစ်ခါအသက်9နှစ်အရွယ်ကလေးငယ်တူကသူ့အဖေနဲ့ပုံပေါ်မှာထိုင်ပြီးတော့အိမ်ပေါ်မှာဒီစင်မှာစစ်သားတွေကအိမ်ပေါ်ကိုတက်ပြီးတော့အဖေကိုပြစ်လိုက်တာပြစ်လိုက်တဲ့အချိန်မှာကလေးကိုထိသွားတယ်အဲ့တော့ကြေကွေးစရာကြီးပြည့်တဲ့ခါမှာကျွန်တော်လည်းပဲမြင်ရတဲ့လူအလုံးကအင်မတန်စိတ်ခံစားဟပါဒါကြီးကတမိုင်းမှာမကြုံဘူးတော့ကိုတွေ့နေရတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်တာကြောင့်ပေါ့နော်ဒီအကျိုးဆက်ကဘယ်လိုမျိုးဒီကလေးတွေမှာထိခိုက်သွားမလဲဆရာကြီး
အဲ့တော့ဒီဟာကိုခုကပြန်ပြီးတော့ကျွန်တော် psychologically စဉ်းစားကြည့်မယ်ဆိုရင်ဒါတတိယရဲတရထက်မှာရက်ွက်တစ်ခုလောက်ဖြစ်တဲ့ကိစ္စမဟုတ်ပဲနဲ့နိုင်ငံအနှံ့ပြားမှာဒီလိုရစ်ဆက်စွာတပ်ဖြတ်မှုတွေမှာကလေးတွေလည်းအများကြီးပါပေါ်တယ်သူ report အရာလည်းအများကြီးတွေ့ကြရပါတယ်အဲ့တော့ဒီကိစ္စမှာစိတ်သက်ပိုက်ဆိုင်ရာဘယ်လိုကလေးတွေမှာတက်ရောက်မှုရှိနိုင်တယ်လဲလို့ကြည့်လိုက်လို့ရှိရင်ကတ်ကြီးတစ်ခုဖြစ်တဲ့ဘေးဥပါဖြစ်တဲ့ disaster လို့ဟာမျိုးပေါ့ဒါ man made disaster လို့ခေါ်နေတာပေါ့လေကြည့်ကြရဲရစမှုကြီးဖြစ်နေတယ်ဥပမာ world war ဖြစ်တာတို့ပေါ့လေကမ္ဘာစစ်ဟိုတိုက်ပွဲကြီးဖြစ်တာတို့အခုလက်ရှိအခြေအနေအဲ့လိုပုံစံဖြစ်နေပါလေနေရာတိုင်းမှာအဲ့တော့ဒီမှာကျွန်တော်မြင်တွေ့ရတာလည်းကျွန်တော် yes ဆိုတာတတ်ဖြတ်တာလည်းပဲ killing field လို့ခေါ်တာပေါ့လေစစ်မြေတလင်းမှာစစ်ပွဲစင်ပြီလို့ yes ဆက်တတ်နေတယ်ဟိုကျုပ်တဲ့နေရာမှာတနပ်ပြေရနေအထိပါတယ်အဲ့တော့အဲ့ဒီဟာတွေရဲ့ effect ကကလေးတွေပေါ်မှာဘလောက်ကြီးကြီးမားမားဖြစ်နိုင်တယ်လို့ပြန်စဉ်းစားတဲ့အခါကျတော့ကလေးတကယ်လူမနေကြီးဆိုတာကမိဘရဲ့အုတ်ထေးမှုအောက်မှာမိဘရဲ့ဆောင်ရှောက်မှုအောက်မှာကြီးထွားလာပြီးတော့သူတို့အရွယ်ရောက်ဒီထိတာလူငယ်တွေကမိဘပေါ်မှာနှိခုံနေရတယ်အဲ့တော့အရွယ်အပိုင်းခြားအလိုက်ပေါ့လေအဲ့ဒီကလေးတွေရဲ့သူတို့ရဲ့ sense of security သူတို့ရဲ့ safety သူတို့ဘာသူတို့ကဘာကြီးမှာဝန်ဆက်နေအောင်အဲ့တော့သူတို့ confident ဖြစ်လာအောင်ကမိဘအုတ်ထိန်ထားတယ်အခုဒီကိစ္စမှာကျတော့ကျွန်တော်လူမှုအသိုက်အဝန်ကြီးကပြက်ပြုံးသွားတဲ့သဘောရှိတယ်ပေါ့နော်တခါပြန်ပြီးတက်မှစဉ်းစားမယ်ဆိုလို့ရှိရင်အဲ့လူတွေကတချို့ထွက်ပြေးရတာလူတွေရှိတယ်။အဲ့တော့ကိုတဲကြီးတည်းမှာပဲ internally displaced ဖြစ်သွားပြီးတော့ကျွန်တော်မြို့ဝနေခွာတော့ရရောက်နေစားရောက်အဲ့လူတွေကကလေးတွေလည်းပါပေါ်မယ်။အဲ့ဒီဟာတွေကကလေးတွေပုံမှန်တက်အောင်ပူပါအင်မတန်ကြီးမားပါလိမ့်မယ်
။ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီကလေးတွေနဲ့ပတ်သက်ပြီးတော့သတိပြုတင်တာရော
။အဲ့တော့အခုပြန်စဉ်းစားလိုက်မယ်ဆိုလို့ရှိရင်စိတ်ထိခိုက်ဒဏ်ရာနာကျင်မှုစိတ်တန်ရာတွေကကလေးတွေမှာလည်းအများကြီးတက်ရောက်တယ်။အဲ့တော့ဒီရာကိုပထမဦးဆုံးနဲ့ကျွန်တော်စဉ်းစားတဲ့အခါကျတော့ဒါတွေကိုတပ်ပြမှုကိုမျက်ဝါးထင်မြင်ရတဲ့ကလေးတွေမိဘတွေငိုကြွေးနေတာတွေပူဆွေးနေတာတွေထွက်ပြေးနေတာတွေတွေ့ရတဲ့ကလေးတွေသူတို့ကအဲ့ဒီရဲ့ trauma ခေါ်တာပေါ့လေစိတ်တရားဟာဒီကလေးငယ်လေးတွေမှာသူတို့ physical mental emotional health မှာထိခိုက်ပါတယ်ဆိုလိုချင်တာကသူတို့ရဲ့ခန္ဓာကိုယ်ဖုံးဖြိုးမှုကျန်းမာရေးနောက် mental ဆိုတော့စိတ်ကျန်းမာရေးနောက် emotional ဆိုတော့သူအတွင်းခံစားချက်မှာကိုထုတ်ဖော်ပြောဆိုပြီးတော့ဂိုင်းတွန်းနိုင်မှုအရေးချင်းအဲ့သုံးချက်လုံးမှာတော့ထိပါတယ်သူအဲ့တော့ဘာလို့သွားတွေ့ရလဲဆိုလို့ရှိရင်ကလေးတွေကြီးထွားလာတဲ့ခါမှာဒါတချို့ဆိုလို့ရှိရင်ဒီအောက်မှာစစ်ပွဲဖြစ်ပြီးဟိုဒီလို stop chat တူဖြစ်ပြီးတော့ထွက်ပြေးရလို့စားစရာချို့တယ်တာတို့အိမ်ရဲ့အနေထားပြတ်သုံးသွားတာတို့နော်ကြောင်းမတက်ရတာတို့ဟို nutrition နည်းသွားတာတို့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ခန္ဓာကိုယ်မှာလည်းဖုံးဖြိုးမှုနည်းသွားမယ်စိတ်အားဖြင့်လည်းစိတ်ဓာတ်ရာတွေရမယ်နောက်က emotion ဓာတ်ရာတွေရမယ်အဲ့တော့ဒါကိုပြန်ပြီးအကြမ်းကြီးပြောမယ်ဆိုရင်သုံးမှန်ခွဲပြောလို့ရပါတယ်ကလေးအငယ်လေးတွေပေါ့ကလေးအငယ်လေးတွေကြားလို့ရှိရင်ဥပမာဟို preschool ကျောင်းမတက်ခင်အရွယ်ပေါ့လေအဲ့ဒီအရွယ်မှာဖြစ်တဲ့ဟာတမျိုးနောက်ကျောင်းတက်စမူဂျိုရဲ့ဘူတာနဲ့တက်တဲ့အချိန်လေနောက်တစ်ခါကျတော့နည်းနည်းကြီးလာတဲ့အချိန်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီအရွယ်၃ပိုင်းရဲ့ယာလက္ခဏာတွေရောဆရာဘယ်လိုကြွားချမှုရှိမလဲဆရာ
အဲ့ဒီမှာဖြစ်လာတာဆိုကလေးငယ်လေးတွေကြားလို့ရှိရင်တိတ်ငယ်တဲ့ကလေးတွေကြားတော့သူတို့မှာလည်းကြောက်နေတဲ့အချိန်ရှိတယ်သူတို့ကမိဘကိုလည်းပို့ပြီးတော့တွေ့တာလာမှပို့ပြီးတော့တွေ့လာတာဖြစ်လာမယ်သူတို့လည်းညမအိတ်နိုင်မယ်လက်ဖြစ်တာဖြစ်နိုင်တယ်အဲ့တော့ငယ်ကြီးလာတဲ့အရွယ်ကြောက်တဲ့ခါကျတော့သူရဲ့ behavior ပြောင်းလာတယ်ပြောင်းတော့အရင်တော့ကသူတို့ကိုယ့်ကိုယုံကြည်မှုစိတ်ချမှုရှိတယ်ပြောရှင်နေတဲ့ကလေးလေးတွေဟာ regress ဖြစ်သွားပြီးတော့သူရဲ့အရွယ်နဲ့အရှိန်အဟုန်ကိုပြန်ပြီးကျဆင်းသွားပြီးတော့ ဟိုလက်မကိုစုပ်နေတာတို့နော်သူ့မှာလူကြီးမှုမရှိတော့ပဲနဲ့အဲ့လိုဖြစ်နေတာတို့နော်အရန် clinging behavior မိခင်ကိုတွေ့ပြီးတော့နေတာတို့နောက်ကကျတော့ school refusal ကျောင်းသွားမယ့်အချိန်မှာကျောင်းမသွားချင်တော့ဘူးသူကကျောင်းသွားမှု immediate ကျောင်းကြတဲ့ဟာမျိုးတခါညပဲဆိုလို့ချင်းလဲအမောင်ကိုကြောက်တာပေါ့လေညမိုးချိုလာပြီးပေါင်ပြီးဆိုတော့သူကကြောက်နေတယ်သူ့ရဲ့နည်းနည်းကြီးတဲ့ကလေးအရွယ်လေးဆိုလို့ချင်းတခါသူက physical symptom တွေပေါ့သူကလည်းတချို့ကလည်းပဲမစက်ကနေထုတ်ပြောနေတဲ့အနေအထားရှိတယ်အကျိုးလည်းအဲ့လိုပြောတယ်ပြောလို့ပြောထားမယ်ဆိုရခါကြတော့ခေါင်းကြိုက်တာတို့ဗိုက်နာတာတို့အဲ့လို physical symptom တွေဖြစ်တာတွေတွေ့ရတယ်အဲ့ဒါကိုကြည့်လိုက်မှဆိုရင်ကလေးတွေကဘယ်လောက်ကြောင်းကြဆွေးမှုဖြစ်လာတယ်ဆိုတော့ကျွန်တော်တို့တွေ့ရပါတယ်အဲ့တော့အဲ့ဒီပဲကြော်လို့ရှင်တော့ adolescent ပေါ့လေလူငယ်လူရွယ်เนาะဒါလေးပဲဆိုကလေးတွေမှာဖြတ်လို့ရ13နှစ်14နှစ်ပေါ့လေအကြီးဟွားဖွံ့ဖြိုးကြတာအချိန်မှာတို့တို့ကလည်းအိတ်တဲ့အချိန်မှာဟိုအတောက်ရှစ်ဖြစ်တာပေါ့ sleep disturbance ဆိုတော့ကျိုးလည်းပဲမအိတ်နိုင်ဘူးအဲ့ကလေးကเนาะကြောက်လန့်ပြီးတော့သူကြတော့လည်းပဲအိတ်တာလွန်ခဲ့တယ်တော့ကြည့်ကြလို့အဲ့တနေ့လို့အဲ့ရတယ်နော်။တော့သူကစိတ်ထုတ်ရှားမှုတရားများနေမယ်။သူတို့တယောက်နဲ့တယောက်အချင်းချင်းစကားပြောတာတို့ကျွန်တော်စကားများတာတို့ argument တို့ emotional conflict တွေခဏခဏဖြစ်တယ်။အဲနောက်တစ်ခါကျတော့ delinquent behavior ဆိုတာကသူကဆိုးသွမ်းနေတယ်လို့ဖြစ်လာတော့။ဘာလို့သူကစိတ်ထဲခံစားချက်ကိုသူကကြကြနာပေါ်ထုတ်ပေါ်ကျူးလို့မရတဲ့ခါကျတော့သူက impulse control တာမရှိတော့ဘူး။သူကသူချုပ်ထိတ်နေတဲ့စိတ်ကနည်းလာပြီးတော့မှ delinquent behavior ဆိုတာကဆိုးသွားလာတာပေါ့လေအဲ့ဒီချိန်အရွယ်မှာလည်းပဲလူကတည်းကကြီးခွားလိုက်ပြီဆိုတော့တခါဆေးတွေသွားဆွဲပြီးတာတို့အရက်တော့ပြီးတာတို့အဲ့ဒီချက်ဝင်သွားတဲ့ကလေးတွေမူရစီဝါသွားတဲ့ကလေးတွေအများကြီးဖြစ်လာပါတယ်ဒါကကလေးတွေရဲ့ development တော့ကြီးခွားဖွံ့ဖြိုးဖို့ stage မှာဖြစ်တဲ့ကိစ္စတွေပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ